မြမစစ်ဆိုးရကအခြေခံဥပဒေမူကြမ်းတရက်ကိုအတည်ပြုနိုင်ဖို့မကြခင်ကျင်းပပေးမဲ့လူမှုဆန္ဒခံယူပွဲကိုလက်မခံဖို့အဆိုတရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီရက်ပိုင်းအတွင်းဆွေးနွေးကြဖို့ရှိတယ်လို့သိရပါတယ်။မြမဒီမိုကရေစီရေးအင်အားစုတွေကဒီဆန္ဒခံယူပွဲကိုစန့်ကျင်ကြဖို့အတန်တွေကြဲကြဲလောင်လောင်ထွက်ပေါ်နေချိန်မှာပဲကုလသမဂ္ဂမှာအခုလိုဆွေးနွေးမဲ့အစီအစဉ်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။အကြောင်းစုံကိုကိုအောင်လွင်ဦးကဆက်ပြီးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။မြမစစ်ဆိုးရကကြီးမှုကျင်းပမဲ့လူမှုဆန္ဒခံယူပွဲဟာသက်ဆိုင်သူပါဝင်တဲ့လူတွေမပါဝင်ပဲရေးဆွဲထားတဲ့အခြေခံဥပဒေကိုအတည်ပြုမှဖြစ်တာကတကြောင်ဒီမိုကရေစီအခြေခံတွေကလည်းမရှိတာမို့စန့်ကျင်ကန့်ကွက်မှုတွေထွက်ပေါ်လာနေချိန်မှာပဲကုလသမဂ္ဂလူညွန်ရေးကောင်စီမှလည်းဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးပြောဆိုဖို့အစီအစဉ်တွေလည်းထွက်ပေါ်လာတာပါမကြာခင်ရက်တွေအတွင်းကုလသမဂ္ဂလူညွန်ရေးကောင်စီမှမြန်မာနိုင်ငံကိစ္စဆွေးနွေးတဲ့အခါဒီကိစ္စနဲ့ပတ်သက်ပြီးထုတ်ပြန်ကြေညာဖို့ဗြိတိန်အမေရိကန်ပြင်သစ်နိုင်ငံတွေကပူးတွဲဆိုပြထားတာဖြစ်ပါတယ်လူညွန်ရေးကောင်စီကမြန်မာရေးနဲ့ပတ်သက်လို့အဖွဲ့ဝင်15နိုင်ငံကြားဆွေးနွေးကြမယ်နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာလက်ထောက်သံအမတ်ကြီးအလက်ဟန်ဒရိုဝူဖ်ကပြောဆိုရမှာတော့
Well, a PRC is very important. Burma is listed on this program of work as a footnote because we're obviously following the situation there very closely. We expect there to
လူညွန်ရေးကောင်စီအခြေညာချက်ကအလွန်အရေးကြီးပါတယ်။မှတ်စုထဲမှာပါတဲ့အတိုင်းကျွန်တော်တို့လုပ်မဲ့အစီအစဉ်တွေထဲမှာမြန်မာနိုင်ငံကိစ္စကိုထည့်သွင်းထားပါတယ်မြန်မာနိုင်ငံကအခြေအနေတွေကိုကျွန်တော်တို့ကတကယ့်ကိုနီးနီးကပ်ကပ်စောင့်ကြည့်နေတာပါ။ကြီးညာချက်ကိုမကြခင်ဖြတ်ဝေနိုင်ပါမယ်။နောက်ပြီးတခြားအဖွဲ့ဝင်နိုင်ငံတွေကလည်းထောက်ခံကြလိမ့်မယ်လို့မျှော်လင့်ထားပါတယ်
။ဒီလိုဆွေးနွေးဆုံးဖြတ်ကြီးညာချက်ထုတ်ပြန်မှုဖြစ်လာရတဲ့အခြေအနေတွေနဲ့ပတ်သက်လို့တာမတ်ကြီးကဆက်လက်ပြောဆိုရမှာလဲ
The situation in Burma is something that this council and certainly the United States and other members are very concerned about. And merits close scrutiny including on the referendum.
လူမျိုးရေးကောင်စီနဲ့အဖွဲ့ဝင်နိုင်ငံတွေအထူးသဖြင့်အမေရိကန်ပြည်ထောင်စုတို့ကမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်လို့အထူးစိုးရိမ်မကင်းဖြစ်နေကြတာပါ။ဒီလိုအခြေအနေတွေကြောင့်လည်းလူမှုဆန္ဒခံယူပွဲကျင်းပမဲ့ကိစ္စအခြေခံဥပဒေကိစ္စတွေအပါအဝင်အခြေအနေတွေကိုအနီးကပ်စောင့်ကြည့်သွားဖို့လိုအပ်ပါတယ်။
နိုင်ငံရေးလုပ်ငန်းစဉ်တွေမှာအလုံးပေါင်းဝင်ရှိဖို့နောက်ဒီမိုကရေစီနည်းလမ်းတကျပြည်သူတွေရဲ့အသံတွေကိုလည်းဖွင့်ရထုတ်ဖော်ဝင်ရှိဖို့ယုံကြည်ကြောင်းလည်းသူကပြောဆိုခဲ့ပါတယ်။ဒါအပြင်ဒီလိုလှုပ်ဆောင်ရမှာပွင့်လင်းလွတ်လပ်ဖို့ထင်သာမြင်သာရှိဖို့လိုတယ်လို့လည်းအမေရိကန်ပြည်ထောင်စုရဲ့ကုလသမဂ္ဂဆိုင်ရာလက်ထောက်သံအမတ်ကြီးအလက်ဟန်ဒရိုဝူဖ်ကပြောဆိုသွားခဲ့ပါတယ်။ဒါဆိုရင်မြန်မာနိုင်ငံကအဓိကတိုက်ခတ်နိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကမီလာရဲ့ကျင်းပဖို့ရှိတဲ့လူမှုဆန္ဒခံယူပွဲမှာကန့်ကွက်မဲတွေပေးကြဖို့တိုက်တွန်းချက်ထွက်ပေါ်ပြီးဇက်တိုက်ဆိုသလိုထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒီလို NLD ရဲ့ယက်တိချက်တွေနဲ့ထတ်တူကြနိုင်စရာရှိတဲ့ဆောင်ရွက်ချက်တွေကုလသမဂ္ဂဘက်ကကြိုးပမ်းနေတဲ့အပေါ် NLD ပါတီကကြိုဆိုလိုက်ပါတယ
်။ကျွန်တော်တို့အခုမနေ့ကလည်းကြေညာချက်ထုတ်တာသိပြီးသားပါ။ကျွန်တော်တို့ကပါတီစပိတ်လုပ်မယ်ဝင်မယ်ကန့်ကွက်မယ်ပေါ့နော်။ဒါကကျွန်တော်တို့အနေနဲ့ဒီမှာလက်တွေ့လုပ်နိုင်တဲ့ဟာကိုကျွန်တော်လုပ်တာလေ။ဒါက referendum ကိုပဲဖြစ်ဖြစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပဲဖြစ်ဖြစ်ကြိုက်လို့မဟုတ်မကြိုက်လို့ကျွန်တော်တို့လုပ်တာလေအဲ့တော့ဒါကိုလက်မခံဘူးဆိုတာကျွန်တော်တို့လည်းလက်မခံခြင်းဘူးတခုမှကိုလက်မခံခြင်းဘူးအများပြည်သူကတော့မကြိုက်ဘူး referendum လည်းမကြိုက်ဘူး constitution ကိုလည်းမကြိုက်ဘူးအဲ့လိုမကြိုက်ပေမဲ့ constitution အစီအမံချက်ကိုလုပ်ပြီးရတော့ကျွန်တော်တို့ကန့်ကွက်ဖို့ပဲဆိုတာကိုကျွန်တော်ဒီလိုနားလည်ပါတယ်အဲ့တော့ကျွန်တော်တို့ကန့်ကွက်ရတာကဒီကျွန်တော်တို့လက်မခံနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေအတိအကျမဆိုးလို့လေအဲ့တော့ကုလသမဂ္ဂအနေနဲ့လက်မခံဖို့အဆိုတင်ဆွေးနွေးတာကိုကုလသမဂ္ဂရဲ့လူရတွေကိုကျွန်တော်တောင်းမထားပါနဲ့
အနေဒီပြောခွင့်ရပုဂ္ဂိုလ်ဥညာဝင်းဖြစ်ပါတယ်အလားတူမြမရင်မြမနိုင်ငံသားတွေကိုယ်တိုင်ဆောင်ရွက်ရမှာဖြစ်ပေမဲ့ကုလသမဂ္ဂလိုနိုင်ငံတကာအတိုင်းဝိုင်းကတွန်းအားပေးဆောင်ရွက်ဖို့တွေလည်းလိုအပ်ပါတယ်လို့တိုက်တွန်းလိုက်သူကတော့တိုင်းရင်းသားနိုင်ငံကြီးခေါင်းဆောင်တူဦးဖြစ်တဲ့ဦးဝေးတာအောင်ပ
ါနိုင်ငံတကာရဲ့သဘောထားတွေကအဲ့လိုနားအပကိုဝင်းဝင်းလင်းလင်းပြောမယ်ဆိုရင်အချိန်မှာတော့နိုင်ငံတကာဆက်ဆံရေးအေးမှာဒါဟာထိရောက်မဲ့ဟာတော့ပြောင်းချက်ကျင်းနာချက်ဖြစ်လိမ့်မယ်လို့တော့ကျွန်တော်အနေနဲ့ညွှန်လင်းတယ်အဲအဓိကကတော့ပြည်တွင်းမှာရှိတဲ့နိုင်ငံရေးပါတီတွေနဲ့ပြည်သူတွေရဲ့လာမဲ့ဟာလားပြည်သူဆန္ဒခံယူပွဲမှာဟာသဘောထားကိုတညီတညွတ်တဲ့ပေးကြတာဟာပို့ပြီးတော့အဓိကကြားလိမ့်မယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။အငယ်တို့ဒီလိုအနေနဲ့လက်ရှိနားပါသွားနေတဲ့လမ်းကြောင်းကိုပြောင်းလဲအောင်နိုင်ငံရေးအင်အားစုတွေတိုင်းရင်းသားအင်အားစုတွေနဲ့ဆွေးနွေးလာအောင်နည်းအမျိုးမျိုးနဲ့ဟာလာကြိုးပမ်းဆောင်ရွက်ရဖို့အာတိကျဖြစ်ပါတယ်။အဲ့ဒီဆောင်ရွက်တဲ့ကိစ္စတွေမှာနိုင်ငံတကာအဖွဲ့အစည်းဝ ူလာသမဂ္ဂပါဝင်အားလုံးကဝိုင်းဝန်းပြီးတော့ဟုတ်လားဆောင်ရွက်ကြဖို့လိုမယ်လို့အငယ်အနေနဲ့တိုက်တွန်းလိုပါတယ
်မြန်မာနိုင်ငံရဲ့အပြောင်းအလဲတွေအတွက်ကုလသမဂ္ဂလိုနိုင်ငံတကာရဲ့ပံ့ပိုးမှုတွေလိုအပ်ပါတယ်လို့ရခိုင်မျိုးသားဒီမိုကရေစီဖွဲ့ချုပ်အတွင်းရေးမှူးလည်းဖြစ်ပြည်သူ့လွတ်တော်ကိုယ်စားပြုကော်မတီအတွင်းရေးမှူးလည်းဖြစ်တဲ့ဦးဝေးတောင်ကပြောသွားတာပါဒီလိုကုလသမဂ္ဂလူညွန်ရေးကောင်စီကမြန်မာနိုင်ငံနဲ့ပတ်သက်လို့ထုတ်ပြန်ကြေညာတာဟာမြန်မာဒီမိုကရေစီရေးအတွက်ဘာတွေများအကျိုးရှိနိုင်မှာလဲ။အဝေးရောက်ပြည်ထောင်စုမြန်မာနိုင်ငံညွန်မောင်းဆိုရ NCGUB ရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်ဒေါက်တာတောင်းထွန်းကတော့အခုလိုဆိုပါတယ
်။လူညွန်ရေးကောင်စီကမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့သူတို့လှုပ်တင်လှုပ်ထိုက်တဲ့ဒီကြံပြုချက်တွေကိုကြံပြုမှာပါနော်။ဒီအလှည့်ကျဥက္ကဋ္ဌရဲ့ထုတ်ပြန်ကြေညာချက်ဆိုတဲ့သဘောထားဟာဒါလုံရွေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးဒါအကြေလည်းညှိနှိုင်းပြီးမှထုတ်တဲ့သဘောထားဖြစ်ပါတယ်เนาะဒီလိုသဘောထားမျိုးတွေကိုထုတ်ပြန်တဲ့အကြောင်းရင်းဟာကျွန်တော်နိုင်ငံတနိုင်ငံအနေနဲ့เนาะဒီလိုမျိုးသဘောထားတွေကိုဟလာလိုက်နာဖို့တိုက်တွန်းတဲ့အနေအထားမှာဒါမှတ်တမ်းတင်ထားတာပါလုံရွေးကောင်စီကဒီလိုလိုက်နာဖို့ပြက်ကွက်မှုတွေများလာရင်ဒါဟာလုံရွေးကောင်စီအနေနဲ့နောက်တစ်ဆင့်ဖြစ်တဲ့စီနောင်မှုရှိတဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့တွားဖို့ဒါအကြောင်းတရားဖြစ်လာပါလိမ့်မယ်ဆိုလိုတာကလုံရွေးကောင်စီမှာအခုလိုမျိုးနော်ဖွဲ့ဝင်အားလုံးသဘောတူညီထုတ်ပြန်ကြညာချက်တွေထုတ်ပြန်ခြင်းဟာဒါနိုင်ငံရေးရဲ့အမတန်အသေးပဲရှိပါတယ
်မကြာခင်လုံရွေးကောင်စီကထုတ်ပြန်ပေါ်ရာရှိတဲ့ကြညာချက်နဲ့ပတ်သက်လို့ပြည်အောင်စုမြန်မာနိုင်ငံညွန်မောင်းဆိုရ NCGUB ရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်ဒေါက်တာတောင်းထွန်းကပြောသွားတာပါဒီတစ်ပတ်ထဲမှာလည်းပဲ1990ပြည့်ရွေးကောက်ပွဲမှာရွေးချယ်ခံခဲ့ရတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်14ယောက်ကမြန်မာစစ်ဆေးရကဥဆောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံဟာသက်ဆိုင်သူတွေပါဝင်ရေးဆွဲထားတာမဟုတ်တာမို့တရားမဝင်တာကြောင့်ဒါကိုလက်မခံဖို့ကမ္ဘာတဝန်းကဆွေးရတွေနဲ့လွတ်တော်ကိုယ်စားလှယ်တွေကိုတိုက်တွန်းလိုက်တယ်လို့မြန်မာနိုင်ငံကိစ္စကိုလူညွန်ရေးကောင်စီကအရေးယူမှုတွေလှုပ်သွားဖို့အထီးလဲတောင်းဆိုထားတာတွေရှိခဲ့ပါသေးတယ်ခင်ဗျာ